မလေးရှားနိုင်ငံမှာကိုဗစ်ရောဂါကာကွယ်ရေးအတွက်လှေစည်းပြေးဒုက္ခသည်တွေကိုတားမြစ်နေတဲ့ကြားကပဲရိုဟင်ဂျာ260ကျော်ဟာလှေစည်းခီးနဲ့တနင်္လာနေ့မှာမလေးရှားနိုင်ငံကိုရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်မလေးရှားအနောက်မြောက်ဘက်လန်ကာဝီကျွန်းသားမှာတနင်္လာနေ့တုန်းကတန်တရာရှိပွဲလှေတစင်းကိုမလေးရှားကမ်းရိုးတန်းဆောက်တင်မောကရှာတွေ့ခဲ့ပြီးနိုင်ငံတကာရေပိုင်နဲ့ထဲပြန်မောင်းထုတ်ဖို့လုပ်ရင်းအနီးနားကိုချင်းကပ်သွားချိန်မှာရိုဟင်ဂျာ53ဦးပင်လယ်ပြင်နဲ့ခုန်ချပြီးအဖမ်းခံခဲ့ရတယ်လို့အာနာဝိုင်နီကပြောပါတယ်စစ်ဆေးတွေ့ရှိရတဲ့အခြားလှေတစင်းပေါ်မှာနောက်ထပ်ရိုဟင်ဂျာ216ဦးပါဝင်ပြီးလှေပေါ်မှာအမျိုးသမီးတဦးသေဆုံးနေတာတွေ့ရကြောင်းမလေးရှားကမ်းခြေဆောက်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုလိုဖမ်းမိတဲ့ရိုဟင်ဂျာစုစုပေါင်း269ဦးနဲ့သူတို့ရဲ့လှေတွေကိုလန်ကာဝီကျွန်းပေါ်ခေါ်လာပြီးအစားအသောက်နဲ့ရေတွေထောက်ပံ့ပေးထားပါတယ်ဒီရိုဟင်ဂျာတွေဟာဘယ်အချိန်တုန်းကဘယ်နေရာကနေထွက်လာခဲ့ကြသလဲဆိုတာကိုတော့မလေးရှားကမ်းခြေဆောက်တပ်ကထုတ်ပြောတာမရှိပါဘူးပြီးခဲ့တဲ့ EP လာတော့ကလေလေစီခီးနဲ့ဝင်လာတဲ့ရိုဟင်ဂျာတွေကိုမလေးရှားကပြန်မောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာတွေပင်လယ်ပြင်ထဲမျောနေကြရတာပါနိုင်ငံတကာကခေါ်ဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေသူတို့မူလဒေသကိုပြန်လည်အခြေချခွင့်ရဖို့ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံတကာနဲ့ပူးပေါင်းစူးစမ်းနေပါတယ်ခင်ဗျာ